မေရိကန်အစိုးရက2019ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီအစဉ်မှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးကြောင်းဖော်ပြချက်ကိုမြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအစီအစဉ်အရာရှိကကံကွက်ကြောင်းပြောဆိုလိုက်ပါတယ်။သူကမြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာနဲ့အညီလွတ်လပ်စွာကိုယ်ကွယ်ခွင့်ပြုလာကြောင်းတုံ့ပြန်လိုက်ပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့ဘာသာရေးဆိုင်ရာကတ်တမှုတွေရှိနေတဲ့ဒရင်တွေရရှိနေကြောင်းနဲ့အစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ပြုသလိုကာကွယ်ဆောင်ရှောက်မှုပေးဖို့လည်းလိုအပ်နေကြောင်းထောက်ပြရရရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီအစဉ်ခံစားမှာမြန်မာပြည်မှာဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်တာတွေရှိရလို့ဖော်ပြထားပြီးအထူးသဖြင့်မြခိုင်ပြည်နယ်ကတိမ်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေတစ်ဖက်နိုင်ငံကိုတင်းကျောင်းသွားတာနဲ့ပချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခတွေဥယျာဉ်တိုးလာတာတွေကိုဝေဖန်ထောက်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုအပေါ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညှင့်ကြားရေးမှုဦးအောင်ဆောင်ဝင်းကအခုလိုတုံ့ပြန်ပါတယ်
။ဟုတ်ပြီလို့ခြေကဥတွေမှာပြဌာန်းတဲ့အတိုင်းလွတ်လပ်စွာဒီလိုမျိုးပြုထားပြီးတာကဘာသာရေးလေးလေးကိုလည်းကျွန်တော်ဦးစီးပါကုန်ပြီးနေနဲ့သတ်မှတ်ပြီးသားဖြစ်ပါတယ်ခင်ဗျ။တိုင်းနယ်ပြည်နယ်14ခုလေးပြည်တော်ကောင်းစီတောင်ဆက်အုပ်မှာပြည်နယ်ကြီးတစ်ခုနဲ့မြို့နယ်ကြီးတစ်ခုကိုချိန်ရေးတာဒီကျွန်တော်တို့ကကန့်သွားတယ်။ဒါကဘာပေါ်မှာမှမရှိတဲ့ရန်ကုန်မြို့လေကောင်းကြီးကဘုရားဘာသာပြရုပ်ဖြစ်တဲ့စုလေးပြားရှိတယ်လို့ခရစ်ယာန်ဘာသာပြရတဲ့ချက်ချောင်းကြီးရှိပါတယ်။ကျွန်တော်အစ္စလာမ်ဘာသာပြရတဲ့ပလီရှိပါတယ်။နောက်ကျွန်တော်တို့ဟိန္ဒူပြားချောင်းရှိပါတယ်။ဒါဒီကဘာပေါ်မှာရှိတဲ့မြေတိနိုင်ငံမှာမရှိတဲ့ပြရုပ်ဖြစ်ပါတယ်။ဒါကိုချိန်ရေးရတဲ့ကျွန်တော်တို့လွတ်လပ်စွာကိုယ်တော်ကျွန်တော်အပြည့်ဝပြည်သားချင်းဖြစ်တယ်ဆိုတာကိုကျွန်တော်အပြည့်ပေးလိုပါတယ်။သူရဲ့ဟာကိုကျွန်တော်လုံးဝကန့်ကွက်ပါတ
ယ်။ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘာသာရေးနဲ့မသက်ဆိုင်ပဲနိုင်ငံရေးအရသာဖြစ်ကြောင်းလည်းသာသနာရေးရာညှဉ်းပန်းရေးမှုဦးအောင်ဆောင်ဝင်းကဆက်လက်ပြောဆိုပါတယ
်။ဒါကပြည်သားဖြစ်စဉ်တစ်ခုပါခင်ဗျာ။ဘာသာရေးနဲ့လုံးဝညှောနေလို့မရပါဘူးခင်ဗျာ။ဘာသာရေးတိစမှုပေါ့ဒါပြည်သားဖြစ်စဉ်တစ်ခုပါခင်ဗျာ။အဲဒါကတိစကိုလည်းကျွန်တော်တို့နိုင်ငံတကာနဲ့ချိန်ညှိထုတ်ပြီးသားဖြစ်ပါတယ်။အဲဒီဌာနတွေနဲ့နှစ်နှစ်တာပေါ်မှာလေကျွန်တော်တို့သတင်းထုတ်ပြန်ပြီးသားဖြစ်ပါတယ်နော်။အဲ့ဒီမှာကျွန်တော်တွေ့တူပြောပြမှာရှိပါဘူး။ဒါနိုင်ငံရေးဖြစ်စဉ်တစ်ခုပါခင်ဗျာ။နော်ဘာသာရေးနဲ့ဘာမှမပတ်သက်ပါဘူး
။မြန်မာနိုင်ငံကလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့အရင်ကချင်းရဲ့ကချင်းပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေလောကကတိုင်စိုက်ထုတာတွေကိုပိတ်ပင်ကန့်တတ်တဲ့တည်င်းကြီးရရှိခဲ့ကြောင်းပြောဆိုပြီးဒီနှစ်ပိုင်းတွေအတွင်းကအခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
။ခုနောက်ပိုင်းမှာကတော့ဒီ Islam ဘာသာဝင်နေအဖြစ်အဖြစ်ဒီခိုင်းကြီးနဲ့ရှိရဲ့လူငယ်စုဘာသာဝင်တွေကပုံမူပြီးတော့ချုပ်ဖောက်မှုရှိတယ်ဆိုတော့အတန်ကြီးထပ်ပေါ်လာတယ်ခင်ဗျာသူကဒီခရစ်ယာန်ရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့ဒီဝိသုမှုကိုတားဆီးတဲ့အခြေညာချက်တွေဆက်ကမှာဒီဘာသာဝင်ကြီးရဲ့ဝိသုမှုနဲ့ဒီဟောပြောမှုကိုစိတ်ပင်တဲ့အရာတွေကနောက်ပိုင်းမှာပုံမူပြီးတော့ရှိလာတယ်သူကကျွန်တော်တို့အစိုးရတွေမကဘဲနဲ့ဒီတခြားသောဘာသာဗုဒ္ဓဘာသာဝင်ကြီးကနေဒီမဲ့သူဘာသာရေးအဆောက်အဦတွေကိုဝင်ရောက်ပြီးတားဆီးကြတယ်ဒါတွေပြတ်ချိတ်ပိတ်တဲ့เนาะလောက်ဆောင်မှုရှိလာခြင်းကဒီဘာသာရေးလက်ခွေပုံမှုဆိုးရွားလာတယ်လို့ပြဆကြတာရှိပါတယ်အစီအခံတွေမှာလည်းအဲ့ဒါကိုပြီးတော့ဆက်ပြီးတားတာတော့တွေ့ရပါတယ
်ဒီလိုကန့်တပိတ်ပင်တာတွေကိုအစိုးရကအကာအကွယ်ပေးဖို့အတွက်လည်းဥရောပမျိုးမင်းကအခုလိုပြောပါတယ်
သာသာရေးကိုဒီလက်လက်စွာယုံကြည်ဖို့ခွင့်ဆိုတာတကယ်အခြေခံကြတဲ့အခွင့်အရေးဖြစ်ပါတယ်။ဒီလူတစ်ယောက်ရဲ့ယုံကြည်မှုကိုစိတ်တည်သားရှိလို့မရဘူးလို့သာသာရေးနဲ့ပတ်သက်ပြီးတော့ပေါ်ပြောမှုတွေ၊နောက်ဝိသုမှုတွေ၊စီလားဆောက်တည်မှုတွေအခမ်းအနားကျင်းပတာကိုလည်းကျွန်တော်တို့သာသာရေးရဲ့လက်လက်ခွင့်ဖြစ်သတ်မှတ်ထားပါတယ်။အစိုးရအနေနဲ့ဒါတွေကိုလေးစားပေးဖို့အတွက်အတိမတ်ပြုလို့တာဝန်ရှိတယ်လို့ဘာသာတစ်ခုကနေတခြားတစ်ခုပေါ်မှာအနိုင်ကျင့်တာတွေအကျံဖက်တာတွေမဖြစ်ဖို့အတွက်တားဆီးပေးဖို့လိုအပ်တယ်။အစီအစဉ်ဘာသာရေးကိုအခြေခံပြီးတော့မုန်းတိမှုတွေဖြစ်အောင်လုပ်ဆောင်တာတွေအကျံဖက်မှုဖြစ်အောင်ဟောပြောတာတွေဒါတွေတားဆီးပေးဖို့အစိုးရဘက်မှတာဝန်ရှိပါတယ်။
အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာလူဦးရေ52တန်းရှိပြီးဗုဒ္ဓဘာသာဝင်က88ရာခိုင်နှုန်း၊ခရစ်ယာန်ဘာသာဝင်က600ခိုင်နှုန်းနဲ့ဆွန်နီမွတ်စလင်အများစုဖြစ်တဲ့အစ္စလမ်ဘာသာဝင်400ခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစပြီး CPC ကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်စရာနိုင်ငံအဖြစ်စစ်တိုက်သတ်မှတ်ထားပါတယ်။